သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြောက်ယခုတင်ဆက်ပေးမှာတော့ artificial intelligence AI ရဲ့စင်ခေါ်မှုကြားမှာဘာသာပြန်သူများရဲ့အရေးပါသောအခန်းကဏ္ဍကိုဂုံပြုတယ်ဆိုတဲ့ဆောင်းပါးပဲဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာဘာသာပြန်နည်းကိုကမ္ဘာ့ကုလသမဂ္ဂကပထမဆုံးအသိမှတ်ပြုခဲ့တာရှင်းနစ်ရှိပါပြီ။စက်တင်ဘာလ30ရက်နေ့ကကြားရောက်ခဲ့တဲ့ပွဲတော်ဟာယဉ်ကျေးမှုနားလည်မှုချိတ်ဆက်မှုနဲ့လူမှုရေးစီလုံးညီညွတ်မှုကိုမြင့်တင်ပေးတဲ့ဘာသာစကားကျွမ်းကျင်ပညာရှင်များရဲ့အလုပ်ကိုအသိမှတ်ပြုခြင်းပဲဖြစ်ပါတယ်။ဒါပေမဲ့ဩစတြေးလျမှာရှိဘာသာပြန်များနဲ့စကားပြန်တချို့ကလုံသားအင်အားနဲ့ဘာသာစကားဆိုင်ရာအတားအဆီးများကိုကာကွယ်ရန်ပုံမလုံဆောင်ဖို့အတွက်လိုအပ်တယ်လို့ယုံကြည်နေကြပါတယ်။လွန်ခဲ့တဲ့တစ်နှစ်မပြည့်ခင်ကမစ်ကာဘိတ်သည်သူမအားခက်ခဲသောအနေအထားတွင်ရောက်ရှိခဲ့တယ်လို့ဆိုပါတယ်။သူမအမေကအရေးပေါ်ဌာနကိုရောက်ရှိသွားပါတယ်။ဒါပေမဲ့သူမအမေကအင်္ဂလိပ်လိုနားမလည်နိုင်သလိုဆရာဝန်တွေကကင်တနီစကားမပြောတတ်တာကြောင့်ကာဘိတ်ကသူမအမေရဲ့စကားပြန်ဖြစ်ခဲ့ရပါတယ်
။ It became really hard, especially in the critical moments.It was very overwhelming and heartbreaking to try and be her daughter in those moments and trying to be there for her.
သူတို့ကအဲ့လိုအရေးကြီးတဲ့အခိုက်အတန့်များမှာဒါကအမှန်တကယ်ခက်ခဲပါတယ်။အဲ့ဒီအခိုက်အတန့်မှာသမီးဖြစ်ပြီးအမေအတွက်လုံဆောင်ပေးဖို့ကြိုးစားရတာကတော်လေးခက်ခဲပါတယ်။ဒါဟာစိတ်ပိုင်းဆိုင်ရာလှုပ်ရှားမှုအခြေအနေဖြစ်တယ်လို့သူမကပြောဆိုပါတယ်။
I think the most heartbreaking part was when the doctors told me that my mom was dying and they looked at me to translate it to her and I really couldn't get myself to say those words to her. The words just got stuck in my throat so I didn't tell her that. And to this day, I wish she could have been told directly by someone so that she knew. I really believe in her family.
ချမအမေကိုဘာသာပြန်ပေးဖို့ချမကိုဆရာဝန်တွေကကြည့်နေကြပါတယ်။ပြီးတော့ဒီစကားတွေအမေကိုပြောဖို့ချမမှာတကယ်ကိုအယံခံစားရပြီးစကားလုံးတွေကလေချောင်းထဲမှာတင့်နေခဲ့ပါတယ်။ဒါကြောင့်အမေကိုချမမပြောခဲ့ပါဘူး။ဒီနေ့ထိအမေကိုတယောက်ယောက်ကတိုက်ရိုက်ပြောပြနိုင်ပါစေလို့ချမဆန္ဒပြုမိပါတယ်။မိသားစုကိုဒီလိုနေရာမျိုးမှာဘယ်တော့မှမထားသင့်ဘူးလို့ချမတကယ်ယုံကြည်ပါတယ်။ဂျင်ဂျာချိုသည်မကွာရီတက်ကသူရှိဘာသာဗေဒဌာနမှအကြီးတန်းကတိကဖြစ်ပါတယ်။ဒီလိုအခြေအနေမျိုးဟာလူချင်းဝင်နဲ့မကိုက်ညီတော့လဲရှောင်ဝဲလို့မရဘူးလို့သူမကပြောဆိုပါတယ်
။ It's not there.And not to ask family members who are bilingual to do interpreting. I mean, ethically, it's not there and it's not right. Because in Australia, for healthcare, we have healthcare interpreter services.
ဘာဖြစ်လို့လဲဆိုတော့ဩစတြေးလျမှာကျန်းမာရေးဆောင်ရှားမှုစကားပြန်ဝန်ဆောင်မှုတွေအများကြီးရှိပါတယ်။စကားပြန်နဲ့ဘာသာပြန်သူပေါင်း 2,000 ကျော်ဖြင့်ဖွဲ့စည်းထားတဲ့ဩစတြေးလျဘာသာစကားလုပ်သားအင်အားကိုလူအများပြားကမသိကြဘူးလို့ဒေါက်တာချိုကယုံကြည်ပါတယ်
။ Not many people know the differences between translation and interpreting.The biggest difference is that translation is written, whereas interpreting is spoken. In Australia, translators and interpreters, they are literally invisible. You know, in other countries such as in Korea and China, they often appear in media because they interpret for high-ranking officials and they follow, you know, the president on state visits. So they are like a celebrity.
ဘာသာပြန်ခြင်းနဲ့စကားပြန်ခြင်းခြားနာချက်ကိုလူများစွာကမသိကြပါဘူးအချိန်မှဆိုကွာခြားချက်ကဘာသာပြန်ခြင်းကစာနဲ့ရေးသားခြင်းဖြစ်ပြီးစကားပြန်ခြင်းကစကားနဲ့ပြောဆိုခြင်းဖြစ်ပါတယ် ဩစတြေးလျမှာဘာသာပြန်သူများနဲ့စကားပြန်များဟုခေါ်ဆိုကြပါတယ်သူတို့ကိုမသိမမြင်ကြပါဘူးကိုရီးယားနဲ့တရုတ်တို့လိုတခြားနိုင်ငံတွေမှာသူတို့ကအဆင့်မြင့်အရာရှိတွေအတွက်ပြန်ဆိုခြင်းကြောင့်မီဒီယာတွေမှာမကြာခဏဆိုသလိုသူတို့နာမည်တွေပေါ်လာတတ်ပါတယ်ပြီးတော့နိုင်ငံတော်ခီးစဉ်တွေမှာသူတို့ကသူတို့နိုင်ငံသမရနဲ့လိုက်သွားကြပါတယ်ဒါကြောင့်သူတို့ကထင်ရှားကြော်ကြားနာမည်ကြီးတွေလိုပါပဲဩစတြေးလျမီဒီယာမှာဘာသာပြန်သူနဲ့စကားပြန်ပြန်သူဘယ်နှစ်ယောက်များမီဒီယာပေါ်မှာတွေ့ရပါလဲဆလီနာဖန်ဒီဗီယက်နမ်စကားပြန်နဲ့ဘာသာပြန်ဆိုသူအဖြစ်ဆယ်စုနှစ်သုံးခုကျော်ရှိနေပါပြီသူမှပြောနေတာကဘာသာစကားသာတသက်မဟုတ်ဘူးလို့ဆိုပါတယ်
There are things that are being said not in words, not being uttered, but you as an interpreter, you understand both cultures. And therefore, when you interpret, you have to convey the meaning.
ပြောဆိုရတာတွေလည်းရှိပါတယ်။ဒါပေမဲ့စကားပြန်တယောက်အနေနဲ့ယဉ်ကျေးမှုတစ်ခုလုံးကိုပါနားလည်ရပါတယ်။ဒါကြောင့်စကားပြန်တယောက်အနေနဲ့အဓိပ္ပာယ်ဖွင့်ဆိုတဲ့အခါအဓိပ္ပာယ်ကိုအပြည့်စုံဖော်ပြရမှာဖြစ်ပါတယ်။ Australian National University မှာတွဲဘက်ပေါမောက်က Rosemary Wiber သည် ACT ရှိဒုက္ခသည်များအတွက်ကျန်းမာရေးဝန်ဆောင်မှုတစ်ခုဖြစ်တဲ့ Companion House မှာစေခန်းကြီးပြီဖြစ်ပါတယ်
။ Interpreters are transformative in their capacity to deliver healthcare to people who speak a language other than English. There's simply no substitute for people being able to hear medical information in their own language and more importantly, to be able to tell their story in their own language. And even though there's not a translator in the room with us, it's a service provided through phone, I can see the relief and the happiness that people take and being able to tell their story and know that they have been
understood. ချမ်းပါသာစကားတခုပြောသူများကိုချမ်းပါရေးဆောင်ရှောက်မှုပေးဆောင်ရန်ကျွန်တော်တို့ရဲ့စွမ်းရည်တွေစကားပြန်များကအသွင်ပြောင်းပေးပါတယ်။လူများသည်၎င်းတို့ရဲ့ဘာသာစကားဖြင့်ဆေးဘက်ဆိုင်ရာအချက်အလက်များကိုကြားနိုင်စေရန်နဲ့၎င်းတို့ဇာတ်လမ်းကို၎င်းတို့ဘာသာစကားဖြင့်ပြောပြနိုင်စေရန်အတွက်တခြားအစားထိုးစရာမရှိပါဘူး။ပြီးတော့ကျမတို့နဲ့အခန်းထဲမှာဘာသာပြန်သူမရှိရင်လည်းဖုန်းကနေတဆင့်ဆောင်ရွက်ပေးနေတဲ့ဝန်ဆောင်မှုတွေရှိပါတယ်။လူတွေဟာသူတို့ရဲ့ဇာတ်လမ်းကိုပြောပြနိုင်လို့နားလေသဘောပေါက်ချောင်းသိလိုက်ရလို့စိတ်သက်သာရမှုနဲ့ပျော်ရွှင်မှုကိုကျမမြင်ရပါတယ်။ကျမရဲ့အခြေအနေသို့မဟုတ်ယောဂရှားပွေခြင်းအတိတ်ပဲကိုတိတိကျကျဖော်ပြခြင်းသည်ဘာသာပြန်သူများအတွက်စိန်ခေါ်မှုဖြစ်တယ်လို့Dr. Chua ပြောဆိုပါတယ်.
There are many concepts that cannot be translated into the other language. And taking depression as an example, in many countries in Africa, the concept of depression doesn't exist. And people there, they see somebody who's depressed as lazy or that person sleeps too much. If the interpreter is not familiar in a with the kind of culture that how would that be interpreted?
ရှိပါတယ်စိတ်တကြခြင်းကိုသာရကတစ်ခုနေဖြင့်ပြရရင်တော့အာဖရိကရှိနိုင်ငံများစွာတွင်စိတ်တကြခြင်းဟုသောစကားလုံးမရှိပါဘူးပြီးတော့ဒါကိုသူတို့ကအဲ့ဒီလူတွေဟာပြင်းရည်သူအဖြစ်စိတ်တကြနေသူကိုထင်မြင်ကြပြီးဒါမှမဟုတ်အဲ့ဒီလူကအရန်အိတ်နေတာကိုပဲမြင်ကြပါတယ်စကားပြန်ကဒီလိုယဉ်ကျေးမှုမျိုးနဲ့မရင်းနှီးရင်ဘလို့အတိတ်ပဲဖွင့်ဆိုမလဲ Artificial intelligence ရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့လက်ခံကျင့်သုံးမှုတွေဘာသာပြန်သူများအတွက်လည်းစိန်ခေါ်မှုတစ်ခုဖြစ်နေပါတယ်ယခုနှစ် September လအစောပိုင်းတွင် Apple Company သည်၎င်းရဲ့နှကြားထုတ်ကုန်ဖြစ်တဲ့ AirPods ကိုဓာတ်ရိုက်ဘာသာပြန်ဆိုနိုင်တဲ့စွမ်းရည်ရှိတယ်လို့ကြေညာခဲ့ပါတယ်
Want to translate a message, a call, or a conversation in person?
Message, phone call so mu to mo saka pyo so mu go lu ko dai ba da pyan lo ba da la. Company ga aso ba in ga yak go bridge language barrier in person hu tham mat tha ba de. April la ga ba da saka le la yi app dio lin go de lakaw chang ya kan la mu the နှစ်ဆပူများခဲ့ပါတယ် generative ai ရဲ့အကူအညီဖြင့်ဘာသာစကားသင်တန်းအသစ်148ခုကိုဖွင့်လှစ်နိုင်ခဲ့ပါတယ်ကနာဦးကသင်တန်းတရားကိုသာတည်ဆောက်နိုင်ခဲ့ပြီးအဲ့ဒါကိုရဖို့7နှစ်ကြာခဲ့ပါတယ် microsoft ၏အလုပ်ကံအမျိုးမျိုးရဲ့AI အသုံးချနိုင်မှုကိုတွက်ချက်ရန်ရည်ရွယ်တဲ့အစီရင်ခံစာတစ်စောင်ကိုလည်းထုတ်ပြန်ခဲ့ပါတယ်။ဘာသာပြန်သူများနဲ့စကားများများသည့်စွန့်စားရသောအလုပ်များဖြစ်ပြီး98ရာခိုင်နှုန်းမှာတစ်ခုနဲ့တစ်ခုထပ်နေပါတယ်။သို့သော professional ဘာသာပြန်သူ Miss Fan ကသူမသည်ဤပညာနဲ့လက်တွဲလုံဆောင်နိုင်တာကိုယုံကြည်တယ်လို့ဆိုပါတယ်။
Look, I don't see it as a risk. AI is here. Technology, all these new technologies are, you know, here. In fact, they've been here for ages. We need to work with it and
AI ni pinya ga di ma ba. Di ni pinya atit twe a long ga di ma so da go ti ba de. Tige ro tu ro di go yauk ni da cha ni ba bi.အဲ့ဒါနဲ့လိုင်လုံးကြီးတွေဖြစ်အောင်လုပ်ဖို့လိုအပ်ပါတယ်ဒါမှကျမတို့အတွက်အဆင်ပြေမယ်ကျမတို့ကဒါကိုမဆန့်ကျင်ပါဘူးပထမဥပမာတွင်အချမ်းဖြင့်ဘာသာပြန်ဆိုရန်ဘာသာစကားဝန်ဆောင်မှုပေးသူများသည့်ဉာဏ်ရည်ထု AI ကိုအသုံးပြုပြီးတိကျမှုရှိရန်လူသားများကပြန်လည်သုံးသပ်တဲ့ဘာသာပြန်ခြင်းသည်အစမ်းတော့မဟုတ်ပါဘူးလက်ရှိနည်းပညာနဲ့ပတ်သက်ပြီးအားနည်းချက်တွေရှိနေတယ်လို့ဒေါက်တာချူကပြောပါတယ်
။ Often takes more amount of time than translating the text by themselves because depending on the quality of machine generated translation. And then another issue is that the payment tends to be low for post editing.Because you know, language service providers, they have
these rating systems. ကိုယ်တိုင်ဘာသာပြန်ခြင်းတဲ့အချိန်ပူကြာတတ်ပါလေ။အကြောင်းရင်းမှာကတော့ဆက်မှတ်ထုတ်ပေးသောဘာသာပြန်မှုအရေးသွေးပေါ်မှာမူတည်ပါလေ။ထို့နောက်ပြဿနာတစ်ခုမှာ post editing အတွက်ငွေပေးချေမှုနည်းနေတတ်ပါလေ။ဘာသာစကားဝန်ဆောင်မှုပေးသူများတွင်ဤအဆင့်သတ်မှတ်ချက်စနစ်များရှိသောကြောင့်ဖြစ်ပါလေ။စာသားတစ်ခုလုံးကိုသင်ကိုယ်တိုင်ဘာသာပြန်ဆိုသောကြောင့်ပေးချေမှုကပိုများတတ်ပါလေ။တွဲဘက်ပေါမောက်ခရိုးစ်မယ်ရီဝိုင်ဘာကဆေးဘက်ဆိုင်ရာမိသားစုဆရာဝန်တဦးအနေဖြင့်ဤပညာကိုသင်လျော်စွာအသုံးပြုသည်နှင့်အမျှအကျိုးကျေးဇူးများကိုသူမှမြင်နိုင်တယ်လို့ဆိုပါလေ
။ When we can work together with a patient, a translating service, and a clinician to all be on the same page and have a shared understanding of the medical issues, what's working and what's not working, that really enables care to be delivered in a way that would be impossible without translators.
အကြောင်းအရာအားလုံးကစာမျက်နှာတမျက်နှာထဲမှာရှိသလိုဖြစ်နေပါတယ်။ဆေးဘက်ဆိုင်ရာပြဿနာများကိုမျှဝေနားလည်မှုရှိနိုင်တဲ့အခါဘာကအလုပ်လုပ်လဲဘာကအလုပ်မဖြစ်ဘူးအဲ့ဒါကဝန်ဆောင်မှုတွေကိုဘာသာပြန်စရာမလိုပဲဖြစ်နိုင်တဲ့နည်းလမ်းနဲ့တကယ်ကိုဂရုစိုက်မှုကိုပေးအပ်စေနိုင်ပါတယ်။ဩစတြေးလျများအတွက်ရေးပေါ်ခြေနေများမှာမြေသိဝန်ဆောင်မှုများရရှိနိုင်သည်ကို
Promotion
စွာပြသင့်တယ်လို့ Miss Garbik ကပြောဆိုပါတယ
် I think it's important because it gives each person regardless of the language they speak or the background they're from this equal treatment you know I feel like it could make a big difference for my mom's life moment she could have felt a lot safer if she'd knownYou know, what was happening or, you know, and especially when I wasn't in the room to translate anything for her.
And I think everyone deserves that. And I think everyone deserves that. မခွဲခြားပဲဒန်းတူညီမျှဆက်ဆံမှုပေးရန်အရေးကြီးတယ်လို့ကျမထင်ပါတယ်။ကျမအမေရဲ့နောက်ဆုံးအချိန်တွေအတွက်ကြီးမားတဲ့ခြားနားချက်တစ်ခုကိုဖန်တီးနိုင်ခဲ့တယ်လို့ကျမခံစားရပါတယ်။သူတို့ဖြင့်ကျမသူ့အတွက်ဘာသာပြန်ဖို့အခန်းထဲမှာမရှိတဲ့အခါသူသိတယ်။ဘာဖြစ်နေလဲဒါမှမဟုတ်ရင်သူသိရင်ပ ိုလုံခြုံတယ်လို့ခံစားရတယ်။ပြီးတော့လူတိုင်းကအဲ့ဒါနဲ့ထိုက်တန်တယ်လို့ကျွန်မထင်ပါတယ်။သောရရှိမြခင် SPS သတင်းဌာနက Yasmin Elwaka ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင့်မားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ